စားရတဲ့သောတာရှင်များရှင်တန်မိုးရှိတဲ့ရုပ်ပိုင်းဆိုင်ရာအရာဝတ္ထုအားလုံးတို့ကိုဖန်ပြီးတည်ထွင်ခဲ့တဲ့တည်ထွင်နေစေဖြစ်တဲ့စွမ်းအားစုဟာတခြားမဟုတ်ပါဘူးလူတို့ပဲဖြစ်ပါတယ်စိတ်ပိုင်းဆိုင်ရာအားလုံးကိုဖန်ပြီးတည်ထွင်ခဲ့တည်ထွင်စေဖြစ်တဲ့စွမ်းအားအရင်းအမြစ်စကလည်းလူတို့ပဲဖြစ်ပါတယ်မကုန်ခန်းနိုင်တဲ့စွမ်းရည်ရှိတဲ့အစပဲဖြစ်ပါတယ်လူတို့ဟာကြပြားဆရာလည်းဖြစ်တယ်လူတို့ဟာအဘိဓမ္မာဆရာလည်းဖြစ်တယ်ကမ္ဘာရည်ကျေးမှုသမိုင်းကိုဖန်ပြီးသူဟာလူတို့ပဲဖြစ်တယ်လို့ကျမမှတ်သားဘူးပါတယ်ကျမတို့မြန်မာနိုင်ငံမှာမိမိစံနာကိုလွတ်လပ်စွာထုတ်ဖော်နိုင်တယ်လို့စစ်အာဏာရှင်ကတာဒကပြတဲ့အနေနဲ့အမေရိကန်တန်ယုံရှင်မှာစံနာထုတ်ဖော်ပြသခဲ့တဲ့အရေးတော်ပုံကိုအေးလွင်ကိုလက်ဖြားနေတော့မတို့ခဲ့ပါဘူးဒီခါမှာကျမတို့ပြည်သူလူထုတွေရဲ့စံနာအစ်အမှန်ကိုဖော်ထုတ်ခဲ့ရင်စစ်အာဏာရှင်ကဘလို့ခြေမုံတက်တယ်ဆိုတာကိုဦးအောင်တန်းကဘဝနဲ့ရင်းပြီးပြလိုက်ပါတယ်အမေရိကန်တန်ယုံရှင်မှာဆန္ဒထုတ်ဖော်ပြသခဲ့တဲ့ဦးအောင်တန်းကိုအချိန်တိုင်းအတွင်းမှာပဲစစ်အာဏာရှင်ကဖမ်းဆီးပြီးနှစ်စီထောင်တန်းနဲ့ဝေးလံခေါင်းတီးတဲ့ခန်းကြီးထောင်ကိုအရင်ပို့ပြီးမှကလေးအချင်းထောင်ကိုပို့လိုက်ကြပါဒါစစ်အာဏာရှင်ရဲ့ဗစက်ထဲကတရားဥပဒေပါပဲစစ်အာဏာရှင်ကသူတို့အကျိုးစီးပွားနဲ့သူတို့အမုန်းတရားအောက်မှာတရားဥပဒေကိုပြဋ္ဌာန်းနေတယ်ဆိုတာကိုအရှိအတိုင်းဖွင့်ချပြလိုက်တာကဦးအောင်တန်းပဲဖြစ်ပါတယ်။တရားမျှတမှုနဲ့လွတ်လပ်ခွင့်ကိုယုံကြည်သူတရားမျှတမှုနဲ့လွတ်လပ်ခွင့်အတွက်တိုက်ပွဲဝင်သူအသက်အရွယ်မျိုးစုံဘဝမျိုးစုံနဲ့အချင်းထောင်တွေထဲမှာအချင်းကျခံနေရသေးပါ။သူတို့ရဲ့ကြမ်းတမ်းတဲ့ထောင်ဝင်းနေ့စဉ်ဘဝတွေထဲမှာအာဏာပိုင်တွေရဲ့မတရားအနိုင်ကျင့်ဖိနှိပ်ရက်စက်မှုတွေကလည်းနေ့စဉ်နဲ့အမျှဖြစ်ပါတယ်။ဒါအပြင်အချင်းထောင်ရှိရှိတဲ့ဒေတာရဲ့ယာဒီဥဒုကလည်းဒေတာကံမဟုတ်သူအချင်းသားတွေကိုလည်းထပ်မံနှိပ်စက်ပြန်ပါသေးတယ်။ကလေးအချင်းဆောင်ကသတိုင်းတိုင်းကလေးမျိုးနဲ့မော်လိုက်လေးချင်းရွာမှာတည်ရှိပါတယ်။မျိုးနဲ့ခုနှစ်မိုင်ကျော်ဝေးပါတယ်။မြစ်သားမြစ်နဲ့နေရင်စရာမြစ်ရစ်ခွေစီးစင်းနေတဲ့တောင်ချေရဲမှာကလေးအချင်းဆောင်ကိုတည်ဆောက်ထားတာပါ။ကလေးအချင်းထောင်ရဲ့မြေနေရာကမော်လိုက်လေးရွာရဲ့တင်းချိုင်းမြေနေရာလေးဖြစ်ပါတယ်။စောင်းရပြီးဆိုဒေသအခေါ်နှင်းခါးတွေရိုက်လို့တပေးအကွာလောက်ကိုတောင်သဲသဲကွဲကွဲမမြင်ရတော့ပါဘူး။တနေကုန်ခေါင်းစုတ်အနှွေးတဲ့ဝိတ်ခေါင်းမီဝိတ်ခြေအိတ်စုတ်စောင်းထူထူချုံပြီးနီးလုံနေရတဲ့ဒေသပါ။နှွေးသွင်းရင်တော့ချင်းတောင်တစ်ခုလုံးမြစ်သားမြေရိုးတောင်တွေအားလုံးတောမီလောင်လို့ကောင်းငင်မှာပြာမှုံတွေနဲ့ပြာသတွေကိုပဲမြင်ရပြီးခါတိုင်းကိုတောတောင်ဝင်းကျင်ကိုမမြင်ရတော့ပါဘူးတောမီလောင်နဲ့မိโกကြောင့်ဒေသခံတွေအားလုံးမျက်ရည်ထွက်နေရတာပါတောင်တွေကြားကကလေးမျိုးလေးဟာလေတစ်ချက်မှမတိုးပဲရင်နှွေးအိုတဲ့ထက်ပြုတ်ထားသလိုအိမ်ထဲမှာနေရင်ချွေးပြိုက်ပြိုက်ကြနေတတ်ပါတယ်ကိုနေတဲ့နေရာမှာစောင်းကိုရေစွတ်ပြီးတင်ထားရင်ခဏအကြာပဲအေးပြီးမကြာခင်လဲခြောက်သွေ့သွားတဲ့အထိပူတတ်ပါတယ်အပြင်ကလူတွေရာပြီးဥဒုရဲ့အပူအေးတံကိုနီးညိုးစုံနဲ့ကာကွယ်နိုင်ကြပင်မဲ့အချင်းထောင်ထဲကလူတွေကတော့တဘာဝတံကိုလဲဆင်းခံရပါတော့တယ်။ကလေးအချင်းထောင်မှာရေရှားပါမှုပြဿနာကြောင့်ထမင်းချက်စရာတောင်ရေမရှိတဲ့အတွက်အချင်းသားတွေကိုမနဲ့စာညစာပေါင်းကျွေးရတဲ့အထီပါ။တောက်ရေကိုကိုရာနဲ့ပေးပါတယ်။တနေကုန်လို့မှမက်ခွက်နဲ့တစ်ခွက်ရခြင်းမှရတာပါ။ရေမတောက်ရတဲ့ရက်တွေလည်းရှိပါတယ်။ရေချိုးဖို့အတွက်အချင်းသားတွေအိမ်မက်တောင်မမက်ရဲပါဘူးဝင်းနန်းနေနဲ့နီးစပ်သူအချင်းသားတချို့သာရေတန့်တပလင်းရလို့ခန္ဓာကိုယ်ကိုရေစွတ်ထားရပါတယ်စစ်စေးရေးအဖွဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့လာမတာယာယီဖြည့်ရှင်းမှုမျိုးတွေအချင်းသားတွေရတတ်ပေမဲ့စစ်စေးရေးအဖွဲ့ကြက်ချင်ကြီးအဖွဲ့ပြန်ရင်အရင်အတိုင်းပဲဘာမှမပြောင်းလဲတာကတော့မြမပြီးအချင်းထောင်ထောင်ထုံးစံလို့ဖြစ်နေပါပြီတောက်ရည်အတွက်လုံလောက်အောင်မရတဲ့အခါတလေးအချင်းထောင်တွေကအချင်းသားတွေအသက်ဆုံးရှုံးခံပြီးရေတောင်းခံခဲ့ကြပါတယ်အချင်းသားတွေတောင်းတာကရေပါအာနာပိုင်တွေပေးတာကရေမဟုတ်ပဲကြည်စံတဲ့နံပါတ်တုပ်တွေပါပဲပနတ်နဲ့အပြစ်ခံရလို့နံပါတ်တုပ်နဲ့သေလူအောင်အရိုက်ခံရလို့အချင်းသားတချို့သေဆုံးပြီးအချင်းသားတချို့သေရပါဒဏ်ရာတွေနဲ့တိုက်ပိတ်အပြစ်ပေးခံခဲ့ရပါတယ်အချင်းထောင်တွေထဲမှာထောင်ကျအချင်းသားကို ဘလို့ဆက်ဆံရမယ်သူတို့ရကိုရရှိမဲ့တရားဝင်အခွင့်အရေးတွေကဘာတွေဖြစ်တယ်ဆိုတာကိုအကျဉ်းထောင်လက်ဆွဲဥပဒေအရရောကုလသမဂ္ဂသဘောတူညီချက်တွေမှာပါတရားဝင်အတည်ပြုထားပါတယ်အဲ့ဒီအခွင့်အရေးတွေကိုအစိုးရတွေကအကျဉ်းသားတွေကိုပေးကိုပေးရပြီးအဲ့ဒီအခွင့်အရေးတွေကိုထိန်ချန်ထားတာမျိုးအလွဲသုံးစားလုပ်တာမျိုးကိုဥပဒေအရရောလူကျင့်ဝင်အရပါလုပ်ခွင့်မရှိပါဘူးသက်ဆိုင်ရာအာဏာပိုင်တွေနဲ့အစိုးရကိုမျက်နာသူအကျဉ်းသားကကန့်ကွက်နိုင်ုံမကတရားစွဲပိုင်ခွင့်တောင်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့အကျဉ်းသားတွေအဲ့ဒီလိုမျိုးလုပ်ဖို့ဝေးလို့အဲ့ဒီလိုအခွင့်အရေးတွေရှိနေမှန်းတောင်သိကြတာမဟုတ်ပါဘူးမသိအောင်လဲစစ်အစိုးရကဖုံးကွယ်ထိန်ွက်ထားပါတယ်ဒီလိုအကျဉ်းထောင်တွေထဲမှာဥုံပန်းလို့လူနိုင်ငံရေးအကျဉ်းသမားတွေနှစ်ချေထောင်ဒဏ်တွေနဲ့အကျဉ်းကျခံနေရပါတယ်လူတက်နဲ့ထောင်တက်မမျှတဲ့ပြစ်ဒဏ်တွေနဲ့ဝေးလံခေါင်းတီးတဲ့အကျဉ်းစခန်းတွေစီပိုးပြီးတဘာဝဒုက္ခကိုပါလဲစင်းခံခိုင်းတဲ့စစ်အာဏာရှင်ရဲ့ရက်စက်မှုကစာဖွဲ့လို့မကုန်ပါဘူးအကျဉ်းကျမိသားစုတွေကလည်းဒီဒုက္ခကိုမျှဝေခံစားနေရပါတယ်လေးစားရတဲ့သောတာရှင်များရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးယာတိဥဒုသဘာဝယာတိဥဒုကတိတ်ကိုပူပြင်းနေပါတယ်မြန်မာနိုင်ငံအချင်းထောင်အပီးဒီမှာယုံကြည်ချက်ကြောင့်အချင်းကြနေတဲ့နိုင်ငံရေးသမားတွေရဲ့ချွေးပေါက်တွေကမြန်မာပြည်အတွက်အေးချမ်းဖို့မိုးရေမိုးပေါက်များဖြစ်ရမယ်ဆိုတာကျမတို့အားလုံးနစ်နစ်နဲနဲယုံကြည်နေလျက်ပါသောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ